မလေးရှားနိုင်ငံရောက်မြန်မာဒုက္ခသည်တွေထိုင်းမလေးနယ်စပ်မှာရောင်းစားခံရရတဲ့ပတ်သက်လို့မလေးရှားအစိုးရလူဝင်မှုကြီးကြပ်ရေးဌာနဝန်ထမ်းတွေပါဝင်ပတ်သက်မှုရှိမရှိမလေးရှားတိုက်ခိုက်လွှတ်တော်အမတ်တွေကဒီနှစ်နှစ်လပိုင်းကစုံစမ်းဖော်ထုတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒီလိုစုံစမ်းပေးဖို့ဥဆောင်တောင်းဆိုခဲ့တဲ့မလေးရှားနိုင်ငံကလန်ဂျီနယ်လွှတ်တော်အမတ်မစ္စတာချားဆန်ဒီယာဂိုကို RFP ကဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်။ဒီလိုမေးမြန်းရမှာမလေးရှားရောက်မြန်မာဒုက္ခသည်တွေအရေးသာမကဘဲမလေးရှားအတိုက်ခံလွှတ်တော်အမတ်တွေအနေနဲ့လက်ရှိမြန်မာနိုင်ငံကနိုင်ငံရေးဖိနှိပ်မှုထောင်ဒဏ်စီရင်နေမှုတွေနဲ့ပတ်သက်ပြီးဝေဖန်တဲ့အကြောင်းမစ္စတာဆန်ဒီယာဂိုက RFP ကိုပြောကြားပါတယ်။
And I think most members of the opposition will agree that the imprisonment, the false imprisonment, the jail sentences, and so on and so forth should be rejected by all peace-loving people and people who subscribe to the democratic process.
Malaysia တိုက်ခံပါလီမန်အမတ်အများစုအနေနဲ့မြန်မာနိုင်ငံကထောင်ချနေတာတွေမမမကန်ထောင်ဒဏ်အပြစ်ပေးနေတာတွေကိုငြိမ်းချမ်းရေးလိုလားတဲ့ဒီမိုကရေစီကိုလိုလားတဲ့လူအလုံးကစန့်ကျင်ကန့်ကွက်ရမှာဖြစ်တယ်လို့ Mr. Santiago ကပြောပါတယ်။မြန်မာစစ်အစိုးရရဲ့နိုင်ငံရေးဖိနှိပ်မှုလုပ်ရတဲ့ဟာသူတို့အာဏာသက်ရှင်ရေးအတွက်လှုပ်ဆောင်ချက်တွေသာဖြစ်တဲ့အတွက်ကုလသမဂ္ဂအနေနဲ့လည်းဒီကိစ္စတွေကိုအ мян ပြန်ဖြေနိုင်မှုလှုပ်ဆောင်ပေးရမယ်လို့မလေးရှားတိုက်ခံပါလီမန်အမတ်တွေကခံယူကြပါတယ်လို့လည်းသူကပြောပါတယ်။ကုလသမဂ္ဂတွင်မှုချုပ်အနေနဲ့မြန်မာနိုင်ငံကိုဒီဇင်ဘာလတည်းသွားရောက်ဖို့တိုက်တွန်းပြီးဒီနိုင်ငံရေးကျင်းသားတွေပြန်လွှတ်ပေးရေးဆောင်ရွက်တင်တယ်လို့လည်းမြင်နေကြောင်းမစ္စတာဆန်ဒီယာဂိုကပြောဆိုပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီဇင်ဘာလထဲမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာလည်းမလေးရှားပါဝင်အာဆီယံအစိုးရတွေအနေနဲ့မြန်မာနိုင်ငံရေးကိုခါတိုင်းလိုပဲလက်ပိုက်ကြည့်မနေသင့်ပဲအလေးထားအရေးယူဆောင်ရွက်ဖို့လည်းလိုပါပြီလို့မစ္စတာဆန်ဒီယာဂိုကပြောပါတယ
် And also I think the ASEAN government there's always this laid back approach to Burma I think the government especially the foreign officers should begin to
ASEAN ဆိုရတဲ့အနေနဲ့မြန်မာကိစ္စကိုစောင့်ကြည့်ရနီးသုံးပြီးတော့ဒါအမြဲတမ်းအချိန်ဆွဲနေရှိကြကြောင်းအာဆီယံဆိုရတဲ့အထူးသဖြင့်အာဆီယံနိုင်ငံကြီးဝန်ကြီးဌာနတွေအနေနဲ့မြန်မာနိုင်ငံကိစ္စကိုဝေဖန်ထောက်ပြဖို့ချင်းကပ်ချောင်းပြဖို့လိုပြီလို့ယုံကြည်တဲ့အကြောင်းချင်းမိုင်ညီလာခံမှာဒီကိစ္စဆွေးနွေးထောက်ပြဖို့မြန်မာနိုင်ငံတဲမှာလွတ်လပ်ခွင့်နဲ့ဒီမိုကရေစီလှုပ်ဆောင်နေသူတွေကိုအာဏာပိုင်တွေကဖိနှိပ်အုပ်ချုပ်နေတာတွေကိုရပ်တန့်ကရပ်ဖို့အာဆီယံအစိုးရတွေအနေနဲ့ဖိအားပေးဖို့အခွင့်အရေးလဲဖြစ်တဲ့အကြောင်းမလေးရှားလွှတ်တော်အမတ်တွေအနေနဲ့ယုံကြည်ကြောင်းသူကပြောကြားပါတယ်။အဲဒါကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့မလေးရှားပါလီမန်အမတ်တွေရဲ့သဘောထားကိုအတိုက်ခံလွှတ်တော်အမတ်တူဖြစ်တဲ့မစ္စတာချားဆန်ဒီယာဂိုကပြောကြားတော့တာဖြစ်ပါတယ်။မလေးရှားလွှတ်တော်အမတ်တွေအနေနဲ့မလေးရှားရောက်မြန်မာဒုက္ခသည်တွေနေဆက်မှာရောင်းစားခံရတဲ့ကိစ္စမှာမလေးလောကဝန်ထမ်းတွေပါဝင်မှုရှိမရှိကိုမလေးရှားအစိုးရကြီးတဲ့ဝန်ကြီးပါလီမန်ကိုနောက်တစ်ပတ်ထဲမှာလာရောက်တင်ပြစင်မှာထပ်ပြီးတော့မေးမြန်းစုံစမ်းသွားမှာဖြစ်တယ်လို့လည်းမစ္စတာဆန်ဒီယာဂိုက RFP ကိုပြောကြားပါတယ်ခင်ဗျာ။